Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ31ရက်အင်္ဂါနေ့ညနေ6:00ခွဲနဲ့9:00ထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျမဧတနာကျော်ပါအမေရိကန်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်ကလူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့သမ္မတအမိန့်ကိုမထောက်ခံတဲ့အရာကြီးရှေ့နေချုပ်အဆယ်လေးရိတ်စကိုယာရုကဖယ်ရှားလိုက်ပါတယ်။ကနေဒါနိုင်ငံခွေးဘတ်မြို့မှာဗလီတစ်ခုမှတနက်နေ့ပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့ပြင်သစ်နယ်ပွားကနေဒါနိုင်ငံသားတက္ကသိုလ်ကျောင်းသားကိုရဲတပ်ဖွဲ့ကတရားစွဲလိုက်ပါတယ်။အီရန်နိုင်ငံကပြုလုပ်လိုက်တဲ့ပယ်ရင်းတဲ့ဒုံးကျည်စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့တော့ကုလသမဂ္ဂလုံခြုံရေးကောင်စီဒီကနေ့အရေးပေါ်အစည်းအဝေးကျင်းပဖို့ရှိပါတယ်ရှင်။ဒီလိုမျိုးထိတ်တန့်ကြောင့်ကမ္ဘာသတင်းတွေကြားရပါမယ်ရှားဖောင်ရေး
ဟုတ်ကဲ့ပါရှင်ဒီကနေ့ညနေနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော
့ We're here now because tens of millions of Americans have placed their hopes in us to transfer power from Washington DC and give it back to the people
Washington DC ကအာဏာကိုလူလူလက်ထက်ပြန်လွှဲပေးမယ်ဆိုတဲ့ American သမ္မတ Donald Trump ရဲ့ပြောဆိုချက်ပါအပြည့်စုံကိုနောက်ပိုင်းမှာကြားကြရပါမယ်ဒီအကြောင်းနဲ့အတူမွတ်စလင်နိုင်ငံ9ခုကပြည်သူတွေAmerican ပြည်ဝင်ခွင့်ယာယီတားမြစ်တဲ့ American သမ္မတရဲ့အမိန့်တင်ညာချက်ကို American Democrat လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ရှုံချတဲ့အကြောင်းနဲ့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးကော်မရှင်ရဲ့စီရင်ခံစာတင်ပြချက်ရရွှေဆိုင်လိုက်တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမိုက်အေးတန်တာကျော်နဲ့ကိုအောင်တို့ပြောပြပေးပါမယ်ရှင်။
American ပြည်အောင်စုမှာသမ္မတ Donald Trump ကလူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့သမ္မတအမိန့်ကိုမထောက်ခံတဲ့ယာယီရှေ့နေချုပ် Sally Yates ကိုယာရုကဖယ်ရှားလိုက်ပြီးတော့နိုင်ပိုင်းအတွင်းမှာပဲသူ့နေရာမှာအစားထိုးခန့်အပ်တဲ့ယာယီရှေ့နေချုပ်အထက်ကတရားရေးဌာနဝန်ထမ်းတွေအနေနဲ့သမ္မတရဲ့တရားဝင်အမိန့်ကိုတရားဥပဒေနဲ့အကာအကွယ်ပြုကြဖို့သူ့ရဲ့ဝန်ထမ်းတွေကိုညွှန်ကြားလိုက်ပါတယ်။သမ္မတ Trump ကဒါနာပွန်တီကိုယာယီရှေ့နေချုပ်ဖြစ်နေခန့်အပ်လိုက်ပြီးတော့သူကရှေ့နေချုပ်တူအထက်လွှတ်တော်ကအတီးပြုတ်မရွေးပြီးမချင်းတာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ရှေ့နေချုပ်နေရာအတွက်ပနမအရွေးချယ်ခံထားရတဲ့အထက်လွှတ်တော်အမတ် Jeff Sessions ကိုခန့်အပ်ဖို့အတွက်အထက်လွှတ်တော်တရားရေးကော်မတီကဒီကနေ့မဲပေးဆုံးဖြတ်ကြမှာပါ။ဒီသတင်းပတ်ကုန်ပိုင်းမှာတော့သူ့ကိုအထက်လွှတ်တော်တစ်ခုလုံးကအတီးပြုတ်ပေးရမှာဖြစ်ပါတယ်။အခုယာရုကဖယ်ရှားခံရတဲ့ Miss Yates ကသမ္မတဟောင်းဘရက်အိုဘားမားခန့်အပ်ခဲ့သူဖြစ်ပြီးတော့သူကသမ္မတထရမ့်ကထုတ်ပြန်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအမိန့်ဟာဥပဒေနဲ့ညီညွတ်တယ်လို့မယူဆကြောင်းပြောပြီးတော့သူ့ရဲ့တရားရေးဌာနမှာညွှန်ကြားချက်ထုတ်ပြန်ခဲ့တာပါ။အိမ်ဘီရောက message ကိုပြင်းပြင်းထန်ထန်ဝေဖန်တဲ့ကြေညာချက်ထုတ်ပြန်ပြီးတော့သူဟာအမေရိကန်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့လှုပ်ထားတဲ့သမ္မတရဲ့တရားဝင်အမိန့်ကိုဆောင်ရွက်ဖို့ညှင်းဆိုပြီးတော့တရားရေးဌာနကိုတစ္ဆာဖောက်ခဲ့တယ်လို့ပြောထားပါတယ်။အရင်တစ်ပတ်မှာလက်မှတ်ထိုးထုတ်ပြန်ခဲ့တဲ့သမ္မတရဲ့အမိန့်အရရွှေပြောင်းအခြေချတဲ့ဒုက္ခသည်တွေကိုအမေရိကန်ပြည်အောင်စုကိုဝင်ရောက်ခွင့်ရပ်ပေါင်း120ပိတ်ထားပြီးတော့ဆီးရီးယားကလာတဲ့ဒုက္ခသည်တွေကိုတော့ရက်အကန့်အသတ်မရှိပိတ်ထားပါတယ်။အီရက်၊အီရန်၊လေဗီးယား၊ဆီးရီးယား၊ဆူဒန်၊ယီမန်နဲ့ဆိုမာလီယာနိုင်ငံသားတွေကိုလည်းအမေရိကန်ပြည်ဝင်ခွင့်ကို3လပိတ်ထားပါတယ်ရှင်။
အမေရိကန်ရဲ့ဦးစားပေးအစီအစဉ်တွေထဲမှာဒုက္ခသည်တွေကိုအကာအကွယ်ပေးသွားဖို့ကိစ္စမကြခင်ပြန်လည်လှုပ်ဆောင်သွားမယ်လို့မျှော်လင့်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါရယ်ဒုက္ခသည်တွေကိုလက်ခံမှုရပ်ပေါင်း120ကျပိတ်ပင်ထားမဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကြေညာချက်ထုတ်ပြန်လိုက်ပြီးမစ္စတာဂူတာရက်စ်ကအခုလိုပြောတာပါအမေရိကန်အနေနဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးနေတဲ့အစဉ်လာရှိပြီးအခုလိုလက်ခံမှုပိတ်ပင်ထားတာဟာယာယီတာဖြစ်လိမ့်မယ်လို့သူ့အနေနဲ့ခိုင်ခိုင်မာမာမျှော်လင့်ကြောင်းအီသီယိုးပီးယားနိုင်ငံအဒီစ်အဘာဘာမြို့မှာကျင်းပနေတဲ့အာဖရိကသမဂ္ဂညီလာခံအတွင်း Mr. Guterres ကသတင်းတောက်တွေကိုတင်လာနေမှာပြောသွားတာပါဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Filippo Grandi ကလည်းဒုက္ခသည်တွေအနေနဲ့ American ပြည်တော်စုမှာအခြေချနေထိုင်မှုအခြေအနေတွေတော်တော်ကြာစောင့်ဆိုင်းခဲ့ရပြီးတဲ့နောက်မှာအခုလိုအခြေအနေမျိုးနဲ့ရင်ဆိုင်ရတာကြောင့်စိုးရိမ်ထိတ်လန့်ပြီးတော့ဝမ်းနဲ့စိတ်ပျက်နေကြတယ်လို့မနေ့ကပဲပြောပါတယ်ဂျနီဗာကနေထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာရွှေပြောင်းခြေချမဲ့အစီအစဉ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ယာယီပိတ်ပင်တားဆီးမှုကြောင့်အခက်အခဲရင်ဆိုင်ရသူတွေအနေနဲ့ဘယ်လိုအခြေအနေမျိုးနဲ့ရင်ဆိုင်ရမလဲဆိုတဲ့အပေါ်အလွန်စိုးရိမ်မိကြောင်းလည်းဖော်ပြထားပါတယ်။အမေရိကန်အနေနဲ့ဒုက္ခသည်တွေကိုလက်ခံဖို့ရပ်ပေါင်း120ကျားယာယီပိတ်ပင်ထားတဲ့ကာလအတွင်းမရေမယအခြေအနေအောက်မှာနေထိုင်နေရတဲ့ဒုက္ခသည် 2,000 လောက်တွားရောက်နိုင်ခွင့်ဆုံးရှုံးသွားနိုင်ကြောင်းလည်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကခန့်မှန်းထားပါရခင်ဗျာ
အမေရိကန်တရားရုံးချုပ်မှာလက်လက်နေတဲ့တရားသူကြီးနေရာကိုဘယ်သူကိုခန့်အပ်မလဲဆိုတာသမ္မတဒေါ်နယ်ထရမ့်ဒီကနေ့ရုံးမြင့်တန်းကြားကနေကြေညာမှာဖြစ်ပါတယ်။လက်ရှိတရားလွှတ်တော်ချုပ်မှာတရားသူကြီး၈ဦးပဲရှိပြီးတော့နိုင်ငံရေးအယူဆမှာတော့၄ဦးစီနှစ်ဖက်ကွဲနေတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့သမ္မတထရမ့်က
A person who is unbelievably highly respected and I think you will be very impressed with this person
သူရွေးချယ်ထားတဲ့သူဟာမယုံနိုင်လောက်အောင်လေးစားမှုရထားသူပုံကိုယ်တူဖြစ်ပြီးတော့အဲ့ဒီပုံကိုယ်ပုံမှာတိတ်ပြီးအထင်ကြီးသဘောကျကြမှာပါမနေ့ဖြန်ည၈နာရီမှာအိမ်ပြတော်ကနေကြေညာမှာဖြစ်ပါတယ်လို့မနေ့ကတင်းနယ်လာနေကပြောသွားပါတယ်အမေရိကန်အထက်လွှတ်တော်ကအတည်ပြုပေးပြီးသွားရင်အခုဖြည့်ဖို့လိုတဲ့တရားရုံးချုပ်တရားသူကြီးနေရာကိုလူစားခန့်အပ်နိုင်မှာဖြစ်ပါတယ်တမျိုးကြောင့်ဝါဒီတရားသူကြီးစကာလီယန်2016 February လမှာကွယ်လွန်သွားခဲ့လို့သူ့နေရာမှာအစားထိုးခံရမှာပါ။ Mr. Trump ကသမ္မတနေရာအတွက်မဲဆွေတုန်းကတရားသူကြီးစကာလီယန်နေရာမှာသူ့လိုထတ်တူရှိမဲ့သူမျိုးပဲခန့်အပ်ချင်တယ်လို့ပြောသွားခဲ့ပူပါတယ်။သမ္မတဘရက်အိုဘားမားကတရားသူကြီး Merit Gerald ကိုအဲ့ဒီနေရာမှာခန့်အပ်ဖို့ပြီးခဲ့တဲ့မလကနာမည်တင်သွင်းခဲ့ပါတယ်။သမ္မတအိုဘားမားရွေးတဲ့တရားသူကြီးကိုအထက်လွှတ်တော်အမတ်တွေအတိမပြုတ်ပေးခဲ့ဘဲနဲ့အဲ့ဒီနေရာအတွက်သမ္မတအိုဘားမားရဲ့နောက်ကတက်လာတဲ့သမ္မတကပဲရွေးရမယ်လို့ပြောခဲ့တာပါ။အထက်လွှတ်တော်ကဒီမိုကရက်အမတ်တွေကတော့သူတို့ဒီစီဇန်ကိုရသလောက်အချိန်ဆွဲထားပြီးတော့အထက်လွှတ်တော်အမတ်အများစုထောက်ခံမှုအဖြစ်နဲ့အမတ်60နေရာရမှဒီနေရာကိုအတိပြုတ်ပေးနိုင်အောင်လို့တွန်းအားပေးဖို့စီစဉ်နေပါတယ်ရှင်။
အမေရိကန်ပြည်ထောင်စု Wall Street Stock ဈေးကွက်မှာဈေးနှုန်းတွေအကြီးအကျယ်ထိုးချသွားပြီးနောက်တည့်ရက်ဒီကနေ့မှာတော့ဂျပန်နိုင်ငံ Stock ဈေးကွက်မှာလည်းဈေးနှုန်းသီးသီးသာသာကျဆင်းသွားပါတယ် Nikkei အညွန်ကိန်း 1.8% ရာခိုင်နှုန်းထိကျဆင်းသွားပြီးအမေရိကန်သမ္မတ Donald Trump နိုဝင်ဘာဒီရွေးကောက်ခံအချိန်ကစလို့ဒါဟာတည့်ရက်ထဲမှာစံချိန်ချိုးကျဆင်းသွားတာပါဥရောပဈေးကွက်စဖွင့်ကားစားမှာမဆူစလောက်ဈေးတက်ခဲ့ပေမဲ့တရုတ်နဲ့ဟောင်ကောင်မှာတော့အားလည်းရဖြစ်တာကြောင့်ဈေးကွက်ပိတ်ထားပါတယ်အမေရိကန်ရဲ့အစုရှယ်ယာညွန်ကိန်း Dow Jones စာ122.65 ရာခိုင်နှုန်းအထိဈေးကျသွားခဲ့ပြီး S&P အညွှန်းကိန်းဟာ 73.8 ရာခိုင်နှုန်းဆုံးရှုံးခဲ့ပါတယ်။အကြမ်းဖက်သမားရီပေါ်ထွက်ရာရဲလို့အမေရိကန်ဆိုရကသတ်မှတ်ထားတဲ့မွတ်စလင်အများစုနေထိုင်ရာနိုင်ငံ9နိုင်ငံကလာရောက်သူတွေရဲ့ပြည်ဝင်ခွင့်ကိုအမေရိကန်ပြည်အောင်စုကယာယီပိတ်ပင်လိုက်ပြီးတဲ့နောက်ဆက်တွဲအကျိုးဆက်အပေါ် stock ရောင်းဝယ်သူတွေကစိုးရိမ်နေကြတဲ့အချိန်မှာပဲအမေရိကန်ဈေးကွက်မှာမနေ့ကတနင်္လာနေ့မှာဈေးထိုးကျသွားတာပါ။Syria, Iraq, Iran, Libya, Yemen, Somalia နဲ့ Sudan နိုင်ငံကအမြဲနေထိုင်ခွင့်ရသူတခါတည်းပြည်ဝင်ခွင့် Visa ရရှိထားသူတွေအပြင်တခြားနိုင်ငံကနေဒုက္ခသည်အဖြစ်ရွှေ့ပြောင်းအခြေချနေထိုင်သူတွေအနေနဲ့ American နိုင်ငံကိုဝင်ရောက်ခွင့်ယာယီပိတ်ပင်ထားတဲ့အမိန့်ကြေညာချက်ကိုလွန်ခဲ့တဲ့တောက်ကြနေ့ကသမ္မတ Trump လက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါအခုလိုအမိန့်ကြေညာချက်ကြောင့် American မျိုးကြီးတွေနဲ့လေဆိပ်တွေမှာထောင်ထဲချီတဲ့လူတွေဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်ကနေနိုင်ငံတကာနဲ့ဒေတာရင်သတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ကနေဒါနိုင်ငံကွီးဘက်မြို့မှာဗလီတစ်ခုတနက်နေ့ပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့ပြင်သစ်နယ်ဘွားကနေဒါနိုင်ငံသားတက္ကသိုလ်ကျောင်းသားကိုရဲတပ်ဖွဲ့ကတရားစွဲလိုက်ပါတယ်။လူသက်မှု6မှုလူသက်ရန်ကြံစည်မှု9မှုတို့နဲ့အသက်28နှစ်အရွယ်အလက်ဇန်ဒါဘစ်ဆိုနက်ကိုတနင်္လာနေ့ညကရဲကအမှုတင်လိုက်တာပါ။ကနေဒါဝန်ကြီးချုပ်ဂျက်စင်ထရူဒေါကဒီတိုက်ခိုက်မှုဟာမွတ်စလင်တွေကိုပစ်မှတ်ထားတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့ချုပ်ချပါတယ်။တနင်္လာနေ့ညပိုင်းအခင်းဖြစ်ပွားတဲ့အချိန်မှာ Quebec Islamic Culture Center ဘလီမှာလူ90ကျော်ရှိနေတာပါ။အသက်35နှစ်ကနေအသက်80အရွယ်ရှိတဲ့လူ6ဦးသေဆုံးသွားတယ်လို့ရဲဌာနပြောခွင့်ရသူ Christine Coulon ကဆိုပါတယ်။တိုက်ခိုက်မှုအတွင်းမှာတခြားလူ10ဦးထိခိုက်ဒဏ်ရာရရှိပြီးတော့အိတ်တွေက5ဦးကစိုးရိမ်ရတဲ့အခြေအနေမှာရှိနေတာပါ။ဒုတိယအမျိုးသားတဦးကိုတော့မတင်ကားသူအဖြစ်နဲ့ရဲကဖမ်းဆီးခဲ့ပေမဲ့အခုတော့မျက်မြင်သက်သေအဖြစ်နဲ့တတ်မှတ်လိုက်ပါပြီ။ဒီတိုက်ခိုက်မှုဘာကြောင့်လောက်ရတယ်လဲဆိုတာရဲကမပြောဘဲနဲ့ဒီပြစ်ခတ်မှုမှာတခြားသူပါမပါလဲရှင်းရှင်းလင်းလင်းမသိရပါဘူး။စုံစမ်းစစ်ဆေးမှုတွေကိုလောလောဆယ်တော့ပြည်တွင်းရဲတပ်ဖွဲ့ကပဲကင်တွယ်နေကြောင်း Royal Canadian မျိုးစစ်တပ်ဖွဲ့ရဲချုပ် Martin Blunt ကပြောပါရယ်။ဝင်ကြီးချုပ်ထရူဒေါကတော့တင်းနယ်လာနေမှာလွတ်တော်မင်းကွန်ပြောတော့အခုပြစ်ခတ်မှုမှာထိခိုက်ရသူတွေဟာသူတို့ကိုးကွယ်ယုံကြည်မှုကြောင့်တိုက်ခိုက်ခံရတာဖြစ်တယ်လို့ပြောပြီးတော့ကနေဒါမှာနေထိုင်တဲ့မွတ်စလင်တွေနဲ့အတူကနေဒါတနိုင်ငံလုံးကရပ်တည်ထားပါတယ်လို့ပြောသွားခဲ့ပါတယ်ရှင်
ယူကရိန်းနိုင်ငံအရှေ့ဘက်ခြမ်းမှာအစိုးရတပ်ဖွဲ့နဲ့ရုရှားလူလာတဲ့ခွဲထွက်သဘုံတွေကြားနှစ်ရက်ကြာတိုက်ပွဲတွေအတွင်းလူ9ဦးထပ်မံသေဆုံးသွားတယ်လို့ယူကရိန်းအစိုးရကပြောပါရယ်ရုရှားဘာသာစကားပြောတဲ့အရှေ့ဘက်ဒေသတွင်သဘုံတွေထိမ့်ချုပ်ထားတဲ့ Donetsk နဲ့ဒီရုရှားနယ်စပ်တစ်လျှောက်ကနေရာတော်များများမှာတိုက်ပွဲတွေတနည်းနည်းနဲ့ကဖြစ်ပွားခဲ့တယ်လို့ယူကရိန်းအစိုးရကပြောပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဘသူကအရင်စတဲ့ဆိုတာမျိုးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ဆွဲနေပါတယ်။သဘုံတွေဟာတင်ကားတွေနဲ့ Great Launcher လို့ခေါ်တဲ့ဒီဘုံးကြီးထည့်ပြလို့ရတဲ့စစ်တပ်တွေကိုအသုံးပြုပြီးတိုက်ခိုက်တယ်လို့ယူကရိန်းအစိုးရကဆက်ဆွဲထားပါတယ်။2015ခုနှစ်အပြစ်ခတ်ရစဲရေးသဘောတူညီချက်ထဲမှာစီရေးအရာထိတ်တဲ့ရင်ဆိုင်နေရတဲ့နယ်မြေအတွင်း Great Launcher အပါဝင်လက်နက်ကြီးတွေအသုံးမပြုရပါဝင်ပြီးဒီသဘောတူညီချက်ကြောင့်တိုက်ပွဲတွေအတွင်းလူသေပြောင်နှုန်းတိတိတသားရောကျသွားခဲ့ပါတယ်။ရုရှားလိုလာတဲ့ယူကရိန်းသမ္မတကိုအနောက်လိုလာတဲ့ဆန္ဒပြသူတွေကဖျောက်ချခဲ့ပြီး2လအကြာယူကရိန်းပိုင်းခရိုင်းမီးယားကျွန်းကျွယ်ကိုရုရှားတွေကဝင်ရောက်သိမ်းပိုက်ပြီး1လအကြာ2014ခုနှစ်ဧပြီလကစတင်တဲ့တိုက်ပွဲတွေအတွင်းလူပေါင်း1000နီးပါးတည်ဆုံးခဲ့ပြီးအဲ့ဒီထဲကတဝက်ကျော်ဟာအရသားတွေဖြစ်ပါတယ်ခင်ဗျာ။
အီရန်နိုင်ငံကပြုလုပ်လိုက်တဲ့ပေရင်တဲ့ဒုံးကျည်စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့အရေးပေါ်အစည်းအဝေးကျင်းပမှာဖြစ်ပါတယ်။တာလက်ဖြစ်ဒုံးကျည်တစဉ်အီရန်ကတနင်္ဂနွေနေ့ကစမ်းသပ်ပြုလုပ်ခဲ့ပြီးတဲ့နောက်ဒီအရေးပေါ်အစည်းအဝေးခေါ်ယူဖို့အတွက်အမေရိကန်ပြည်အောင်စုကတောင်းဆိုခဲ့တာပါ။စမ်းသပ်တဲ့ဒုံးကျည်ဘာအမျိုးအစားလဲသူ့ရဲ့စွမ်းဆောင်ရည်ဘယ်လောက်ရှိလဲဆိုတာချင်းချင်းလင်းလင်းမသိရပါဘူး။နျူကလ িয়ার ထိပ်ဖူးတက်စင်နိုင်တဲ့ပေရင်တက်ဒုံးကြီးတွေနဲ့ပတ်သက်ပြီးတော့ဘာမှမလုပ်ဆောင်မှု2015ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အရအီရန်ကိုတားမြစ်ထားပါတယ်။အီရန်အနေနဲ့နျူကလ িয়ার အစီအစဉ်ကိုကန့်တက်ပြီးတော့နိုင်ငံတကာဘက်ကလည်းအရေးယူပိတ်ဆို့မှုတွေလျှော့ပေါ်ဖို့သဘောတူညီချက်ကိုအီရန်နဲ့ကမ္ဘာ့အင်အားကြီး6နိုင်ငံတို့ရရှိပြီးတဲ့နောက်အီရန်ရဲ့နျူကလ িয়ার အစီအစဉ်ကို၈နှစ်တာကန့်တက်ထားတာဖြစ်ပါတယ်ရှင်။
NLD ဥပဒေဂျံဘေးဥကုန်နီလောက်ကျန်သူကိုဖမ်းမိဖို့ကူညီရင်းတနက်သမားရဲ့ပြစ်ခတ်မှုကိုခံခဲ့ရတဲ့အငှားရင်မောင်းကိုနေဝင်းရဲ့ဇာပနာရန်ကုန်ရေဝဲတုတ်တန်ကျင်းပရာမှာနိုင်ငံရေးခေါင်းဆောင်တွေလွှတ်တော်အမတ်တွေနဲ့တက်ကြွလှူရှားသူတွေအတော်များများတက်ရောက်ခဲ့ကြပါရယ် NLD ပါတီရဲ့နာယကဦးတင်ဦး88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်တို့ကဝမ်းနဲ့ကြေကွဲကြောင်းဇာပနာအခမ်းအနားမှာအသီးသီးမိန့်ခွန်းပြောခဲ့ပါရယ်ရှင်းနေဥကုန်နီကိုလောက်ကျန်သူဟာစကိုင်းတိုင်းရင်းမာပင်နေသားကိုကြည်လွင်ဆိုသူဖြစ်ပြီးတော့သူဟာရှေးအောင်ပစ္စည်းခိုးယူမှုနဲ့ထောင်ချခံခဲ့ရပြီးဒီလွန်ခဲ့တဲ့သမရဦးသိန်းစိန်လက်ထက်ကလွန်ငင်းချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာသူဖြစ်ပါတယ်အမှုဖြစ်စဉ်နဲ့ပတ်သက်လို့ရဲစစ်ဆေးချက်တွေအင်တာနက်အွန်လိုင်းပေါ်မှာပေါက်ကြားခဲ့ပြီးဒီပေါက်ကြားတဲ့ဆားရက်ဆားရက်နေရာအစ်မန်ဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရသူက VOE ကိုအတည်ပြုထားပါတယ်။ဒါပေမဲ့ဘလို့ပေါက်ကြားတယ်လဲဒီကိစ္စပေါ်ဘလို့အေးအေးယူမလဲဆိုတာတွေကိုတော့အသေးစိတ်မသိရသေးပါဘူး။ပေါက်ကြားခဲ့တဲ့စစ်ကြောရေးမှတ်တမ်းအရဆိုရင်တော့ဥကိုနီကိုလောက်ကျန်တဲ့တနက်သမားကိုတခြားထောင်ထွက်ရာဇဝတ်သားတဦးကခိုင်းစေတယ်ဆိုပြီးသားပါရှိပြီးအဲ့ဒီနောက်ဘသူကဘလို့ရည်ရွယ်ချက်နဲ့ခိုင်းစေတယ်လဲဆိုတာကတော့ကွန်းဆက်ပြတ်နေပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမတ်အေးတင်တာကျော်နဲ့ကိုအောင်တို့ပြောပြခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အမေရိကန်နိုင်ငံရေးနဲ့ဆိုင်တဲ့သတင်းဆောင်ပါတွေကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။ဇွန်လ20ရက်နေ့မှာသမ္မတဖြစ်လာပြီးကြတဲ့ကသူ့ရဲ့အပြောင်းအလဲအစီအစဉ်တွေကိုသမ္မတဒေါ်နယ်ထရမ့်ကအခက်မမြန်ပဲလုပ်နေပါဗျ။ပြည်တွင်းရေးရာဦးစားပေးမူဝါဒတွေရဲ့အဓိကအပိုင်းတွေကိုချက်ချင်းတွန်းလှုပ်ဖို့ရည်ရွယ်တဲ့အမိန့်ညွန်ကြားချက်အများအပြားကိုလက်မှတ်ထိုးထုတ်ပြန်ခဲ့ပါဗျ။ဒါပေမဲ့လူဝင်မှုကြီးကြပ်ရေးကိုတင်းကျလိုက်တာနဲ့နိုဝင်ဘာလရွေးကောက်ပွဲမှာမဲမတမာမှုရှိတယ်ဆိုတာကိုစုံစမ်းစစ်ဆေးဖို့ဆက်ပြီးပြောနေတာကသူသမရတက်တန်အစောပိုင်းကာလတွေမှာအနောက်အရှက်ကြီးတွေဖြစ်လာပွဲရှိပါတယ်။ဂျင်းစမန်လော့ရဲ့သတင်းလွှာကိုကိုကျော်သိန်းကပြောပြပါမယ်ရှင
်။သမရဒေါ်နယ်ထရမ့်ရဲ့ပထမဆုံးရက်တွေကတော့တိတ်အကုန်မြန်လာပါတယ်။ဂုံသွေးရေးအစိုးရစီမင်းစည်းကမ်းတွေနဲ့ငင်းအပွားဆုံးလူမှုကြီးကြပ်မှုတင်းကျပ်ရေးဆိုင်ရာအမိန့်ညွှန်ကြားချက်တွေထုတ်ပြန်ပါတယ်။ဒါပေမဲ့မူဆလင်အများစုနိုင်ငံ9နိုင်ငံကလူတွေကိုပြည်ဝင်ခွင့်ယာယီတင်းကျပ်လိုက်တာကပြည်တွင်းမှာရောပြည်ပမှာပါအပြင်းထန်တုံ့ပြန်တာနဲ့ရင်ဆိုင်ရပြီးအမေရိကန်လေဆိပ်တွေမှာဗျမ်းပရာဖြစ်ရတယ်လို့ဆန္ဒပြပွဲတွေပေါ်လာပါတယ်။ဒီမိုကရက်တွေကတော့ဒီအမိန့်ကိုချက်ချင်းပြစ်တင်ဥပဒေမှာဒီထဲအထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမှာလည်းအပါအဝင်ပါ
။ It was implemented in a way that created chaos and confusion.
နိုင်ငံတော်မှာရိုးရိုးသေးသေးနဲ့ရှုပ်ထွေးမှုတွေဖြစ်စေမဲ့နီလန်းနဲ့ဒီအမိန့်ကိုအကောင့်ထည့်ဖော်တာဖြစ်ပြီးတော့ကမ္ဘာတော်ကကျွန်တော်တို့ဒုက္ခပေးမဲ့လူတွေကိုပဲအားတက်စေပါပါ
ဒီအမိန့်ညွှန်ကြားချက်တွေဟာမဲဆွယ်ပွဲကာလသူ့ရဲ့ဂရုတွေကိုအကောင့်ထည့်ဖော်ဖို့ရည်ရွယ်တာလို့ထရမ့်ကပြောပါတယ
် We're here now because tens of millions of Americans have placed their hopes in us
ဝါရှင်တန် DC ကအနာကိုလူလူလက်ထဲပြန်လည်ပေးမယ်ဆိုတဲ့မျှော်လင့်ချက်ရှိခဲ့ကြတဲ့အမေရိကန်သံပေါင်းများစွာကြောင့်ကျွန်တော်တို့ဒီနေရာမှာရောက်နေတာပါ
ဒါပေမဲ့အာယုံလွဲစရာတွေကလည်းရှိခဲ့ပါတယ်။ Trump က Twitter ကနေပြောလို့ရှိတာတွေ၊ကြမ်းကြိမ်ပွဲတက်တဲ့လူအရေးတွဲကိစ္စပေါ်အလေးထားပြောလွန်ခဲ့တာတွေပါ။ all of the Ogata Paul Ryan ha
and I think we're going to see unconventional activity
တွေ့တွေ့လူမျိုးတမျိုးကြောင့်မဟုတ်တဲ့နီလန်းနဲ့လောက်တာမျိုးတွေကျွန်တော်တို့တွေ့လာဖို့ရှိပြီးတော့ဒါကကျွန်တော်တို့အားလုံးအသားကြောင့်လုပ်ရမယ့်ကိစ္စပါ
နိုင်ငံမှာခိုးဝင်နေသူတမောင်များစွာတရားမဝင်ပေးတဲ့မဲတွေကြောင့်လူများစုမဲမှာဟီလာရီကလင်တန်ထက်သူနှဲသွားတာလို့အထောက်ထားမဲ့သူ့ရဲ့အဆိုပေါ်အခြေခံပြီးမဲမတမာမှုဆိုတာကိုစုံစမ်းစစ်ဆေးဖို့လဲထရမ့်ကပြောထားပါတယ်ဒါဟာသူ့အစီအစဉ်ကိုအကောင့်ထဲပေါ်တာမှာပြဿနာဖြစ်စေနိုင်တဲ့အာယုံပြောင်းမယ်ကိစ္စတစ်ခုဖြစ်တယ်လို့လေ့လာသူဂျွန်ဖော်ဒီယာကပြောပါ
တယ်on tax cuts on regulatory things
Obama ကိုပြောင်းပြစ်တာအခွန်နဲ့စီမင်းစည်းကမ်းတွေလျှော့ချတာနေဆက်လွန်ကြိုးရေးနဲ့မက္ကဆီကိုနေဆက်မှာဒတိုင်းဆောင်မဲ့ကိစ္စတွေကို Donald Trump ကဆက်ပြီးတော့အလေးထားပြောနေတာစတဲ့ကိစ္စတွေကိုလွှတ်တော်မှလူများစုရထားတာကိုအသုံးချပြီးတော့အစိုးရအဖွဲ့အစိုးပိုင်းကာလရဲ့အရှိန်အဟုန်ရောမသွားခင်မြန်မြန်လုပ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
Trump အနေနဲ့သူ့ကိုအခိုင်အမာထောက်ခံသူတွေအပြင်တခြားထောက်ခံမှုတွေပါရအောင်ကြိုးစားဖို့စဉ်းစားသင့်တယ်လို့ Brookings Institution ကဂျွန်ဟူဒက်လို့တခြားလေလာသူတွေကပြောပါတယ
်2.8 million or 2.9 million more people voted for Hillary Clinton
Hillary Clinton ကိုလူပေါင်း 2.8 သန်း 2.9 သန်းလောက်ပိုပြီးမဲပေးခဲ့ကြပါတယ်ဒါကသူ့ရဲ့တမရဖြစ်မှုတရားမဝင်ဘူးလို့ဆိုလိုတာမဟုတ်ပါဘူးဒါပေမဲ့ American လူမှုအများစုကိုသူကိုစားပြုတယ်သူတို့အလေးထားတာတွေကိုသူထင်ဟပ်လှုံ့ဆော်နေတယ်ဆိုတာလက်ခံလာဖို့အများကြီးလုပ်ရပါမယ်
ဒါပေမဲ့လောလောဆယ်မှာတော့နိုင်ငံရေးရာတံပြန်တက်ရောက်မှုဘလောက်ပဲရှိပါစေထရမ့်ကတော့မဲဆွယ်ပွဲကတိတွေအတိုင်းဆက်လုပ်သွားဖို့ဆုံးဖြတ်ထားပုံရပါတယ်ခင်ဗျာ
ကိုကျကျတင်တင်ပြခဲ့တာဖြစ်ပါရဲ့ရှင်အခုတစ်ဆက်ထဲမှာပဲနောက်ထပ် American နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်မွတ်စလင်အများစုနဲ့ထိုင်းရာနိုင်ငံခုနှစ်ခုကပြည်သူတွေ American ပြည်ဝင်ခွင့်ယာယီတားမြစ်တဲ့ American သမ္မတ Donald Trump ရဲ့အမိန့်ကြေညာချက်ကို American Democrat လွှတ်တော်အမတ်တွေကမိနစ်တနည်းလာနေကပြင်းပြင်းထန်ထန်ရှုံချပါရယ်နိုင်ငံတော်ဝန်ကလေးစိတ်တွေနဲ့သမ္မတ Imperial Sheikh ကသတင်းတပတ်ကြာဆန္ဒပြမှုတွေပေါ်ပေါက်ခဲ့တယ်လို့ American တရားရုံးချုပ်ရှေ့မှာလည်းလွှတ်တော်အမတ်တွေကစန့်ကျင်ကန့်ကွက်ခဲ့ကြပါရယ် DOA သတင်းတော့ Catherine Gibson American လွှတ်တော်ကနေသတင်းပေးပို့ထားပါရယ်မတ်သိန်ကြီးထိုက်ကပြောပြမှာပါရှင
် American Democrat လွှတ်တော်အမတ်တွေကသမ္မတ Donald Trump ရဲ့အမိန့်ကြေညာချက်ကို American တရားရုံးချုပ်ရှေ့သွားပြီးစန့်ကျင်ကန့်ကွက်ခဲ့ကြပြီးသမ္မတ Trump လက်ထက်ပထမဆုံးရင်ဆိုင်တွေ့ကြတဲ့ပွဲမှာအရှုံးမပေးဘူးလို့ကြေညာခဲ့ပါရယ်အထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အထက်လွှတ်တော်အမတ် Chuck Schumer ကအခုလိုပြောပါတယ
် We will not let this evil order
ဆူရလာတဲ့ဒီမင်းကြောင့်ကျွန်တော်တို့ရဲ့အမေရိကန်စံသက်မှတ်ချက်တွေကိုဒီဘက်ကမှမဟုတ်ပါဘူးတန်းနိုင်တဲ့လောက်စွမ်းကုန်တွန်းလှန်သွားမှာဖြစ်ပြီးကျွန်တော်တို့အောင်မြင်ရမှာပါ
သမ္မတ Trump ရဲ့အမေကအမေရိကန်စံနေနဲ့မကိုက်ညီဘူးဆိုပြီးဆန္ဒပြသူတွေကကြွေးကြော်ရင်းသမ္မတ Imperial ကနေလွှတ်တော်ကိုသွားရလမ်းကိုပိတ်ခဲ့ပြီးနောက်တနေ့မှာအမေရိကန်လွှတ်တော်မှလည်းလွှတ်တော်အမတ်တွေစုဝေးခဲ့ကြပါတယ်အလွတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အမတ်နန်စီပလိုစီကတော့သမ္မတရဲ့အမိန့်ကြေညာချက်အပေါ်အခုလိုထောက်ပြပြောဆိုပါတယ
် What the president did is not constitutional
သမ္မတရဲ့ဆောင်ရွက်ချက်ကအခြေခံဥပဒေနဲ့မကိုက်ညီပါဘူးကျမတို့အများစုကတော့ဒါကကျင့်ဝတ်ပြည့်ဝမှုလို့ရှုမြင်ကြပါတယ
်သတင်းတစ်ပတ်ကြာကြာဆန္ဒပြမှုတွေမှာဒီမိုကရက်လွတ်တော်အမတ်တွေအများအပြားပါဝင်ခဲ့ကြတယ်လို့လူမှုကွန်ရက်မီဒီယာပေါ်ကနေလည်းဝေဖန်ပြောဆိုခဲ့ကြပါတယ် Republican အထက်လွှတ်တော်အမတ်6ဦးနဲ့အောက်လွှတ်တော်အမတ်9ဦးတို့ကသမ္မတရဲ့အမိန့်ကိုပွန့်ပွန့်လင်းလင်းဝေဖန်ပါတယ်။ဒါပေမဲ့လည်း Republican လွှတ်တော်အမတ်အများစုကတော့သမ္မတ Trump ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတားမြစ်မယ်အပေါ်နှုတ်ဆက်နေကြတယ်လို့တချို့ကလည်းဒီအမိန့်ကအမျိုးသားလုံခြုံရေးအတွက်မဖြစ်မနေလိုအပ်နေတဲ့ကြိုတင်ကာကွယ်ရေးကိုဆောင်ကျဉ်းနိုင်လိမ့်မယ်လို့ပြောဆိုကြပါတယ်။ Republican အောက်လွှတ်တော်အမတ် Clay Higgins ကတော့အခုလိုပြောပါတယ်။
President Trump's executive order has simply restored sanity.
သမ္မတ Trump ရဲ့အမိန့်ကြေညာချက်က American လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒကိုအခြေအနေမှန်ပြန်ဖြစ်အောင်လုပ်လိုက်တာပါ
။ Mr. Trump ဘက်ကမွတ်စလင်တွေကိုပြည်ဝင်권တမ်းမြင်မဲ့အရေးအဆိုးပြုပြောဆိုခဲ့ချိန်တုန်းကတော့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကဝေဖန်ခဲ့ပါတယ
်။ Some of our best and biggest allies.
Islamic ကြမ်းဖက်မှုကိုတိုက်ဖျက်ခဲ့ကြသူတွေ၊ရုန်းကန်ခဲ့ကြရသူတွေတဲ့ကတချို့ကကျွန်တော်တို့ရဲ့အကောင်းဆုံးနဲ့ကြီးမားဆုံးမဟာမိတ်မွတ်စလင်တွေဖြစ်ကြပါတယ်။
ဒါပေမဲ့သမ္မတ Trump ကအမိန့်ကြေညာချက်ကိုလက်မှတ်ထိုးလိုက်ပြီးနောက်မှာတော့ထောက်ခံကြောင်းကြေညာချက်ထုတ်ပါတယ်။သမ္မတရဲ့လူဝင်မှုကြီးချက်ရေးတမ်းမြင့်မိတ်လက်မှတ်ထိုးထုတ်ပြန်ပြီးပထမဆုံးအကြိမ်ဖြစ်မနေ့တနင်္လာနေ့ကသတင်းထောက်တင်နဲ့တွေ့ဆုံလာမှာတော့အင်ဖြူရောပြောခွင့်ရရှောင်းစပိုက်ဆာကစွန့်ဖြတ်ချက်ကိုနောက်ဆုံးမှာမဟုတ်ဘူးလို့ပြောဆိုသွားပါတယ
်။ I'm sorry that some folks may have had to wait a little while.
တချို့လူတွေယာယီဆောင်ဆိုင်ရတဲ့အပေါ်မှာတော့စိတ်မကောင်းပါဘူး။ဒါပေမဲ့သမ္မတအနေနဲ့ကတော့အကြမ်းဖက်တိုက်ခိုက်ဖို့စိတ်ပိုင်းဖြတ်ထားသူတွေကိုနိုင်ငံတွင်းဝင်ရောက်ခွင့်ပေးလိုက်တာကြောင့်တစုံတယောက်အသက်ခံရလိုက်တဲ့အခါမှဘာမှပြန်ပြီးလုပ်လို့မရတော့ဘူးဆိုတာကိုသမ္မတကြီးကပုံပြီးအလေးထားတယ်ထင်ပါတယ်
သမ္မတရွေးကောက်ပွဲအရှုံးပေါ်မှာမခန့်ကျင်မခန့်သာဖြစ်နေတဲ့ဒီမိုကရက်တွေကတော့ဒီကိစ္စအပေါ်ဆန့်ကျင်သွားဖို့ရှိနေကြပြီးလမ်းမတွေပေါ်မှာလည်းစိတ်ဆိုးနေတဲ့ထောက်ခံသူတွေကအဆင်သင့်ရှိနေကြပါတယ်ရှင်
။မတည်ရင်ထိုက်တင်ပြခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတွေကိုနားဆင်ပြီးမှတော့အခုမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေဘက်ကိုကြည့်ကြရအောင်ပါရှင်။ရခိုင်ပြည်နယ်မောင်တော်ဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဖွဲ့စည်းခဲ့တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့အစီရင်ခံစာကိုဒီလ31ရက်နေ့မှာတင်ပြရမယ့်အစားရဲအကန့်အသတ်မရှိအချိန်တိုးမြင့်တက်မှတ်လိုက်ပါတယ်။ဒီလိုတိုးမြင့်ပေးလိုက်တာကတော့ရခိုင်ပြည်နယ်အတွင်းလူခွင့်ရင်းနဲ့ပတ်သက်တဲ့ဆွတ်ဆွဲချက်အသစ်တွေထပ်မံပေါ်ပေါက်လာတာကြောင့်လို့နိုင်ငံတော်သမ္မတယုံကထုတ်ပြန်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့အောက်တိုဘာလနဲ့နိုဝင်ဘာလအတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးနောက်ခံအခြေအနေနဲ့ဖြစ်ရမှာပေါ်ပေါက်စေဖို့ဒီလိုအဖြစ်မျိုးနောက်တစ်ချိန်ထပ်မံမဖြစ်ပွားစေဖို့အတွက်စုံစမ်းရေးကော်မရှင်ကို2016ခုနှစ်ဒီဇင်ဘာလ1ရက်နေ့မှာနိုင်ငံတော်သမ္မတကဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။ကော်မရှင်ကိုဒုသမ္မတဦးမြင့်စွေကဦးဆောင်ပြီးနေပယ်အသီးသီးကလူပုဂ္ဂိုလ်73ယောက်နဲ့ဖွဲ့စည်းခဲ့တယ်လို့ကော်မရှင်ရဲ့အစီရင်ခံစာကိုဒီလ31ရက်နေ့နောက်ဆုံးထားတင်ပြဖို့တတ်မှတ်ခဲ့တာဖြစ်ပါတယ်။ဒီလ30ရက်နေ့မှာတော့လူခွင့်ရင်းနဲ့ပတ်သက်တဲ့ဆွဆွဲချက်အစ်စ်တွေထပ်မံပေါ်ပေါက်နေတာကြောင့်ဒီကိစ္စတွေဆက်လက်စုံစမ်းစစ်ဆေးပြီးစီးတဲ့အချိန်ထိအစီရင်ခံစာတင်ပြမဲ့ရက်ကိုတိုးမြင့်သတ်မှတ်ကြောင်းနိုင်ငံတော်သမ္မတလက်မှတ်နဲ့အမိန့်ကြော်ညာစာထုတ်ပြန်ခဲ့ပါတယ်။ကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးတညာကလွန်ခဲ့တဲ့ရက်တွေကလေးကအစီရင်ခံစာကိုပြင်ဆင်ပြီးဖြစ်ကြောင်းနဲ့ဒီလိုရက်တိုးမြင့်စေခဲ့တဲ့ဆွဆွဲချက်အစ်စ်တွေနဲ့ပတ်သက်ပြီးသေချာမသိသေးကြောင်းအခုလိုပြောဆိုပါတယ်။
အဲ့ဒါကျွန်တော်တို့တော့ကုတိသေးချမသိရသေးပါဘူးဆွဲချက်တွေကတော့ရှိမှာပေါ့နော်ပြီးတာလည်းရှိတယ်မပြီးတာလည်းရှိတယ်စီဝေးကြမှာသိရလိမ့်မယ်ဒီဘယ်ဆွဲချက်ကိုစစ်ဆေးသိရမလဲဆိုတာကျွန်တော်တို့တော့ပြီးတဲ့တာဝန်ကိုရတဲ့အချိန်တည်းပြီးအောင်လုပ်ပြီးပါလေလွန်ခဲ့သော3-4လလောက်တည်းကအပြီးသက်လုပ်ထားပါလေဒါပေမဲ့ဒီနေ့မနေ့ကရက်စွဲနဲ့ထုတ်တဲ့အမိန့်ရတော့ဆက်လက်စုံစမ်းစစ်ဆေးမှုပြီးစီးသည့်အချိန်ထိအဲ့လိုတုံ့ပြန်တမလိုက်ပါလေ
လက်ရှိကြုံတွေ့နေရတဲ့ကော်မရှင်ရဲ့စိန်ခေါ်မှုနဲ့အခက်အခဲတွေကိုဥတညာကအခုလိုဆက်ပြောပါတယ
်ဘာသာစကားအခက်အခဲပေါ့ဓမ္မတက်ကတော့ကျွန်တော်ပြောတာသူတို့နားမလည်ဘူးသူတို့ပြောတာကိုကျွန်တော်တော့စူးစမ်းပြီးလက်ခံတယ်နောက်တစ်ခုကကျွန်တော်တို့ဟာနိုင်ငံတော်အဖွဲ့စည်းတဲ့အဖွဲ့စည်းမှန်ပါတယ်သို့တော်လည်းသွားဆက်တဲ့အခါရုပ်ပြည့်ကြီးတော့စိုးရင်တာပေါ့ဟုတ်ကဲ့စိုးရင်စိတ်နဲ့ကျွန်တော်တို့တွေ့ဆုံတဲ့အခါရှိတယ်အဲ့ကျွန်တော်တို့ကကြုံကြည်မှုတည်ဆောက်ပြီးတော့မှလည်းအမှန်တရားရပါလိမ့်မယ်။ပြောချင်တဲ့လူရှိတယ်။ဒါပေမဲ့ပြောချင်တဲ့လူတွေကလည်းသူတို့ရဲ့အန်တီကိုသူတို့စိုးရိမ်နေတတ်ပါလေ။ခက်ခဲသွားကြီးလာကြီးလည်းခက်ခဲရှိတာပေါ့။ယွာတွေသွားတဲ့ခါလဲယွာတွေတိမရောက်နိုင်တဲ့အခက်ခဲပေါ့။ယွာလူတွေကိုလည်းကျွန်တော်တို့ဟာဒီနေရာပဲမှာလာစုပါလို့ပြောခွင့်မရှိပါဘူး။ကျွန်တော်တို့ကဒါလင်သူတို့ရှိတဲ့နေရာသွားမှာပါ။အဲ့တော့ဖိတ်ခေါ်ရပါလေ။
အစီရင်ခံစာနောက်ဆုံးတင်သွင်းနိုင်မဲ့ရက်ကိုလည်းပြန်လည်ဆွေးနွေးပြီးမှသာခံမှန်းသတ်မှတ်နိုင်မှာဖြစ်ကြောင်းပြောပါတယ်
။ဒီစာရကျွန်တော်တို့အစီအစဉ်ပြန်တွေ့ရပါပါ။ပြန်တွေ့တဲ့အခါကျရင်ကျွန်တော်တို့ခံမှန်းကြီးရက်ဆွဲကောင်းဆွဲမယ်။ခံမှန်းကြီးရက်မဆွဲခင်ကျွန်တော်တို့ဘာတွေဆက်လက်လုပ်ဖို့လိုသေးသလဲ။အဲ့လိုရမယ့်ဒေတာတွေသွားဖို့အချိန်ဘယ်လောက်ယူရမလဲ။အဲ့ဒါလေးလာဖို့ကျွန်တော်တို့ဘယ်လိုပြူဟာပြန်ဆွဲမလဲ။ဘယ်လိုလုပ်ငန်းတွေတာဝန်ခွဲဝေသတ်မှတ်မလဲ။အဲ့ဒီပေါ်မှာကျွန်တော်အဖွဲ့မှာအကြံပြုလာတာရှိမှာပေါ့အဲ့ဒီအကြံပြုတဲ့ကျက်ပေါ်မှာပူတင်ပြီးတော့ရက်ကိုခံမှန်းတမပါလိမ့်မယ
်အကြံပေးတိုက်ခိုက်သူတွေကိုရှာဖွေဖမ်းဆီးချိန်နဲ့နေမြေရှင်းလင်းချိန်မှာအစိုးရလုံခြုံရေးတပ်ဖွဲ့တွေကလူခွေရေးချိုးပေါက်တာတွေရှိကြောင်းနဲ့တရင်တွေထွက်ပေါ်ခဲ့ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကကွန်ရှင်ကတရင်ထုတ်ပြန်ရမှာ The Guardian သတင်းစာနဲ့ South China Morning Post website မှာဒီဇင်ဘာလ17ရက်နေ့ကဖော်ပြခဲ့တဲ့မောင်တော်ဒေတာကအမျိုးသမီးတွေအာဓမ္မပြုကျင့်တဲ့သတင်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခဲ့ကြောင်းနဲ့အခင်းဖြစ်ပွားမှုကိုမကြားသိခဲ့ရကြောင်းထုတ်ပြန်ထားပါတဲ့မောင်တော်ဒေတာအကြမ်းဖက်မှုဟာ2016ခုနှစ်အောက်တိုဘာလ9ရက်နေ့မှာစတင်ဖြစ်ပွားပြီးနေကြားဆောင်ရဲကွက်ကဲမှုဌာနချုပ်နဲ့အခြားစခန်းတစ်ခုတိုက်ခိုက်ခံခဲ့ရတာကြောင့်ရဲတပ်ဖွဲ့ဝင်9ဦးကြာဆုံးခဲ့တယ်လို့လက်နက်မျိုးစုံ48လက်နဲ့ကြီး6500ကျော်ဆုံးရှုံးခဲ့ပါတယ်။အကြမ်းဖက်အဖွဲ့က10ယောက်သေဆုံးပြီး2ယောက်အရှင်ဖမ်းဆီးခံခဲ့ရပါတယ်။ဒ ဒုတိယအကြိမ်တိုက်ခိုက်မှုကတော့နိုဝင်ဘာလ12ရက်နေ့23ရက်နေ့တွင်မှထပ်မံဖြစ်ပွားခဲ့ပြီး12ရက်နေ့တိုက်ခိုက်မှုမှာတမ်ဘရော့စစ်ကြောင်းကိုအကြမ်းဖက်သမား600လောက်ကဝိုင်းရံတိုက်ခိုက်တာကြောင့်ရဟယင်းနှစ်စင်းနဲ့လေကြောင်းကပါတုံ့ပြန်တိုက်ခိုက်ခဲ့ရာကြောင့်အစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်
။ကိုမိုးစောတင်ပြခဲ့တာဖြစ်ပါတယ်။အခုတော့မကြခင်မှာထုတ်လို့မဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခဲ့မှာဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။
ရာရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့ဥပဒေအကြံပေးပုဂ္ဂိုလ်ထင်ရှားတဲ့ဥပဒေပညာရှင်ဦးကိုနီကိုတနက်သမားတဦးကအနီးကပ်လှုပ်ကြံတက်ဖြတ်လိုက်ပါတယ်ဒီဖြစ်ရပ်ကိုတာမန်လူတက်မှုတစ်ခုလို့ VOA သောတာရှင်တွေကယူဆပါသလားဒါမှမဟုတ်မြန်မာနိုင်ငံမှာဖြစ်တောင့်ဖြစ်ခဲလွန်းလာတဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့လှုပ်ကြံတက်ဖြတ်မှုလို့ယူဆပါသလားဒီဖြစ်ရပ်ကနေတဆင့် VOA သောတာရှင်တွေရဲ့စိုးရိမ်မှုတွေအပါအဝင်သဘောထားအမြင်တွေကိုသိထားသမျှသတင်းအချက်လက်တွေပေါ်အခြေခံပြီးအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးကြရတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးစေချင်ပါတယ်ကိုဆွေးနွေးကြတာတွေကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်လူရင်းတူရှင်ရေးသားပြောဆိုပြီးပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်ကတော့1-2-3-2-3-2-5-5-5-4ဖြစ်ပါတယ်ရှင်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။နောက်တစ်နေ့ကြာမှာထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။VOA အင်္ဂါနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 ကနေ 9:00 ခွဲအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asia Set 722ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်နောက်နေ့ကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်အေသနာကျော်ကတင်ညာပေးပါမယ်ရှင
်။အမေရိကန်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်ကလူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့သမ္မတအမိန့်ကိုမထောက်ခံတဲ့ယာယီရှေ့နေချုပ်ဆယ်လီဂျိတ်စ်ကိုယာရုကဖယ်ရှားလိုက်ပြီးတော့နိုင်ပိုင်းတွင်မှာပဲသူ့နေရာမှာအစားထိုးခန့်အပ်တဲ့ယာယီရှေ့နေချုပ်အစ်စ်ကတရားရေးဌာနဝန်ထမ်းတွေအနေနဲ့သမ္မတရဲ့တရားဝင်အမိန့်ကိုတရားဥပဒေနဲ့အကာအကွယ်ပြုကြဖို့သူ့ရဲ့ဝန်ထမ်းတွေကိုညွှန်ကြားသွားပါတယ်။အမေရိကန်တရားရုံးချုပ်မှာလက်လက်နေတဲ့တရားသူကြီးနေရာမှာဘယ်သူကိုခန့်အပ်မလဲဆိုတာကိုတော့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ရုံးမြင့်တန်ကြားကနေကြေညာမှာဖြစ်ပါတယ်။လက်ရှိမှာတော့တရားလွှတ်တော်ချုပ်မှာတရားသူကြီး၈ဦးပဲရှိပြီးတော့နိုင်ငံရေးအယူဆမှာ၄ဦးစီနှစ်ဖက်ကွဲနေတာဖြစ်ပါတယ်။ NLD ဥပဒေအကြံပေးဦးကိုနီလောက်ကျန်သူကိုဖမ်းမိဖို့ကူညီရင်းနဲ့တနက်သမားရဲ့ပြစ်ခတ်မှုခံခဲ့ရတဲ့အငှားရင်မောင်းကိုနေဝင်းရဲ့ဇာပနာကိုရန်ကုန်ရေဝဲတုတ်တံမှာဒီကနေ့ကျင်းပရမှာနိုင်ငံရေးကောင်ဆောင်တွေလွှတ်တော်အမတ်တွေနဲ့တက်ကြွအလှူရှားသူတွေတော်တော်များများတက်ရောက်ခဲ့ကြပါသေးတယ်။ NLD ပါတီရဲ့နာယကဦးတင်ဦး88မျိုးဆက်ကောင်ဆောင်ကိုမင်းကိုနိုင်တို့ကဝန်ထဲကြေးခွဲကြောင်ဇာပနာအခမ်းအနားမှာအကြီးအကဲမိန့်ခွန်းပြောကြားသွားခဲ့ရပါသေးတယ်။လောက်ချန်ခံရသူရှင့်နေဦးကိုနေရဲ့ဇာပနာကိုတော့မနေ့ကရန်ကုန်စွန်းနီမွတ်စလင်တင်းကြိုင်မှာပြုလုပ်ခဲ့ပြီးလူတောင်းကနေအထိတက်ရောက်ခဲ့ပါတယ်။ကနေဒါနိုင်ငံကွေးဘက်မြို့ဗလီတစ်ခုမှာတနက်နေ့ပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့ပြင်သစ်နယ်ပွားကနေဒါနိုင်ငံသားတက္ကသိုလ်ကျောင်းသားကိုရဲတပ်ဖွဲ့ကတရားစွဲလိုက်ပြီးဖြစ်ပါတယ်။လူသက်မှု6မှုလူသက်ရန်ကြံစည်မှု9မှုတို့နဲ့အသက်28နှစ်ရွယ်အလက်ဇန်ဒါဘစ်ဆနော့ကိုတနင်္လာနေ့ညနေကပဲရဲကအမှုတင်လိုက်တာဖြစ်ပါတယ်ရှင်။
တဲ့ရင်ချင်းချုပ်ကိုမအေးသနာကြော်ကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကမခင်ပြထွေးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrey Ricketts ဖြစ်ပါတယ်ကျွန်မရှားဖုံပါ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်နောက်တစ်နေ့ကြမှာပြန်လည်ဆုံတွေ့ကြတာပါရှင်
This program has come to you from the Voice of America, Washington.